အယတာအစိုးရလက်ထက်မှာအကြံမဖက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့လူငယ်တွေနောက်တရင်သမားလူငယ်တွေနဲ့တိုင်းရင်းသားလူငယ်တွေကိုမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ရာတွေနဲ့ဖမ်းဆီးထိန်းနှင်အကျဉ်းချပြီးတရားစွဲဆိုမှုတွေရှိနေတဲ့အပေါ်ချွင်းချက်မရှိပြန်လုပေးရတဲ့လူငယ်တွေလှုပ်ခုံတိုက်ခါနဲ့အညီဖြတ်ကြီးရှင်းတန်းလုပ်ကိုင်နိုင်ရေးကျောင်းသားလူငယ်နဲ့အရက်ဖက်အဖွဲ့အစည်းပေါင်း130ကျော်ကတဘောရာထုတ်ပြန်ချက်ထုတ်ပြန်ပြီးတော့အစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်အပြည့်စုံကတော့မဆုမုံကတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်လူခွင့်ရည်နဲ့ဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်နေချိန်မှာပဲအယက်ဖက်လူငယ်အစုအဖွဲ့တွေနဲ့လူခွင့်ရည်တက်ကြွလှုပ်ရှားတဲ့လူငယ်တွေငြိမ်းချမ်းရေးလှုပ်ရှားတဲ့သူတွေနောက်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာအတွက်တောင်းဆိုတိုက်ပွဲဝင်သူတွေတချို့ဖမ်းဆီးရေးယူမှုတွေရှိနေတာပါအထူးသဖြင့်ကတော့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့ကရင်နီလူငယ်တွေဖမ်းဆီးခံရတာပြည်သူစစ်အမှုနဲ့တအောင်းလူငယ်ဖမ်းခံရတာနောက်ရခိုင်သတင်းရယူမှုနဲ့ရိုက်တာသတင်းတော်လူငယ်အုပ်ဖမ်းခံရတာနောက်မီဒီယာကိုသတင်းစကားပြောဆိုမှုနဲ့ကလေးစစ်သားကိုအောင်ကိုထွေဖမ်းဆီးခံရတာနဲ့စစ်ဖြစ်ပွားနေတဲ့နမ်ဆန်မြို့နယ်တွင်ကကျောင်းသားလေးဖမ်းခံရတာလိုမျိုးလူငယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေအပေါ်မှာတချို့နောက်ဖမ်းဆီးမှုတွေနဲ့လူငယ်တွေရဲ့လူခွင့်ရလူကုံတိုက်ခါနဲ့အညီလုံခြုံမှုကင်းမဲ့နေတာကိုပြသလိုလူငယ်တွေရဲ့အခန်းကဏ္ဍကိုအလေးထားမြင့်တင်ပေးဖို့ကျောင်းသားလူငယ်နဲ့အရက်ဖက်အဖွဲ့အစည်း130ကျော်ကသဘောထားထုတ်ပြန်ချက်ကြေညာပြီးတော့အစိုးရကိုဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်အထူးသဖြင့်ကတော့နိုင်ငံတော်တိုင်ပင်ခံကိုယ်တိုင်လူငယ်တွေရဲ့စွမ်းရည်မြင့်မားရေးနဲ့လူငယ်တွေရဲ့အခန်းကဏ္ဍတိုးတက်ရေးနဲ့ပတ်သက်ပြီးတော့လူငယ်ရေးရာမူဝါဒတွေအကောင့်ထဲပေါ်နိုင်ရေးဆောင်ရွက်နေချိန်မှာဒီလိုမျိုးဖိနှိပ်မှုတွေရှိနေတဲ့အပေါ်လူငယ်အဖွဲ့အစည်းတွေဘက်ကစုစည်းပြီးတော့တောင်းဆိုကြတာဖြစ်တယ်လို့ဦးဆောင်သူတူဦးဖြစ်တဲ့အမျိုးသားလူငယ်ကွန်ဂရက်ကမတ်တင်စာရှင်းလင်းရေးကအခုလိုရှင်းပြပါဗျာ။လက်ရှိမှ
ာဖြစ်ပေါ်နေတဲ့ဖန်ဆီးခံရမှုတော်တော်များများကိုရှင်းနိုင်ရေးတော်တော်များများလူငယ်တွေဖြစ်နေတယ်ပေါ့နော်။အဲ့လူငယ်တွေရဲ့အဖြစ်အပျက်တွေကိုကြည့်လိုက်တဲ့အခါကျတော့လေလူခွင့်ရေးချုပ်ပေါက်ခံရတဲ့အကြောင်းအရာမျိုးတွေကိုအဓိကတွေ့ရတယ်။လူငယ်ရမူဝါဒကလည်းတိတ်မတန်ရခင်ခင်နာနာနေပြီးတော့မှအတိုင်းအခံကိုယ်တိုင်ဆက်ရောက်ပြီးတော့ဒီအတီးပြုတ်ပြီးတော့မိတ်ဆက်ဖြန့်ချီခဲ့တယ်။အဲ့ဒီလူငယ်ရမူဝါဒဟာဆိုရင်လေဒီလူခွင့်ရေးကိုအခြေခံပြီးရေးသားထားတယ်လို့ပြောတယ်။ဆိုတော့ဒါကိုချင်းချင်းအဖြစ်နိုင်ငံတော်အစိုးရလူငယ်တွေအတွက်ကိုလူခွင့်ရေးပို့ပြီးတိုးတက်ကောင်းမွန်လာစေလို့လည်းဆန္ဒရှိရဆိုတာမျိုးမြင်တွေ့ရတယ်။ဒါတစ်ချိန်တည်းမှာလည်းတကယ်ကိုတိုးတက်ကောင်းမွန်လာစေစိတ်ရှိတယ်ဆိုရင်သက်ပြေပြလို့ရတဲ့လုပ်ငန်းတွေဆိုအခုလက်ရှိလူငယ်တွေဖမ်းဆီးခံရတဲ့ဟာတွေကလူခွင့်ရေးချုပ်ပေါက်ခံရဖြစ်တဲ့ကြောင့်မလို့အဲ့လူငယ်တွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုလိုခြင်းဖြစ်ပါတယ်
။ဒီကြေညာချက်သဘောထားတွေကနေသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုပေးပို့ပြီးတော့တောင်းဆိုသွားဖို့ရှိလား။ခုနပြောလို့အမြန်ဆုံးပြန်လွှတ်ပေးဖို့နောက်သူတို့ကြောင်းတွေပြန်တက်ဖို့လူနေမှုဘဝတွေမှာပုံမှန်ပြန်ပြီးတော့မှသူတို့လူမှုအတိုင်းဝန်မှာပြန်ပြီးတော့ရှင်သန်ဖို့ပေါ့နော်အဲ့ကိစ္စတွေနဲ့ပတ်သက်ပြီးတိုက်ရိုက်တောင်းဆိုဖို့ရောရှိလားရှင
်တယောက်ချင်းစီကိစ္စတွေကလုံနေကြတယ်ပေါ့နော်လုံနေကြတဲ့အခါမှာတယောက်မှုအချင်းဘာမှမရှိဘူးဆိုတော့တွေ့ရတယ်လူငယ်တွေစုစည်းပြီးတော့ပညာချက်တွေထုတ်ပြန်ခဲ့တယ်ထုတ်ပြန်ခဲ့တဲ့ဟာပေါ်မှာလည်းတုံ့ပြန်မှုအပိုင်းအချင်းအားနေတယ်ကိုယ့်ရဲ့စံကိုတကယ်နားမထောင်နေဘူးလို့လည်းယူဆနေရတယ်ပေါ့ဒါပေမဲ့ဒီပညာချက်ကတော့ကိစ္စတွေအလုံးခြုံငုံပြီးတော့ထုတ်ပြန်တာဖြစ်တဲ့အကြောင်းမျိုးဒီဆက်မတိုက်ရိုက်ဖို့ဖို့စဉ်းစားတယ်နောက်လွတ်တော့နောက်အဓိကတော့ဒီနိုင်ငံတကာကလူငယ်အလုပ်လှုပ်ရှားမှုဒီစွာသမကအဖွဲ့အစည်းတွေဒါမျိုးတွေကိုတို့ဒီကိစ္စတွေကိုပြင်ပြခြင်းအားဖြင့်နိုင်ငံရေးအရာလူငယ်တွေကိုကာကွယ်မျှတင်စောင့်ရှောက်ပေးတဲ့ကဏ္ဍတွေပါဝင်ဖို့အတွက်တွန်းအားတစ်ခုဖြစ်လာမယ်လို့လည်းဆိုပါတယ
်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံတွင်လူငယ်များမတရားဖမ်းဆီးအကျဉ်းချတရားစွဲဆိုမှုနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်ကိုတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်လူပေါင်းတဲ့လူငယ်၊ကရင်နီလူငယ်၊ကချင်၊ကယန်း၊ရခိုင်နာကတအောင်းစားတဲ့လူငယ်အဖွဲ့အစည်းတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေပါပါဝင်တဲ့လူငယ်အဖွဲ့အစည်း133ဖွဲ့ကနေပြီးတော့စုစည်းထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်